ကျွန်တော်ရှောင်းနိုင်ငံများဖွဲ့အာဆီယံရဲ့မြန်မာအရေးထူးသဖြင့်အာရူဝမ်ယူဆော့ဖ်ကမြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့သတ်မှတ်ချက်တွေကိုစစ်ကောင်စီနဲ့ညှိနှိုင်းဆွေးနွေးဆဲရှိပြီးဖန်စီခံထားရတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပါတွေ့ဆုံခွင့်ရဖို့ကြိုးပမ်းနေတယ်လို့ဒီကနေ့ပြောပါတယ်မြန်မာနိုင်ငံကိုသွားဖို့အတွက်အခုခါအရေးပေါ်လိုအပ်နေပါပြီဒါပေမဲ့အဲ့ဒါမတိုင်ခင်အာမခံချက်တွေရဖို့လိုပါတယ်လို့အထူးသဖြင့်အာရူဝမ်က Reuters သတင်းဌာနကိုပြောပါတယ်ကျွန်တော်ဘာလို့ရမလဲကျွန်တော်သွားတဲ့အခါဘာလို့ဖို့သူတို့ကကျွန်တော်ကိုခွင့်ပြုမယ်ဆိုတာတွေကိုရှင်းရှင်းလင်းလင်းသိဖို့လိုပါတယ်လို့ Mr. Arivan ကဆိုပါတယ်။အာဆီယံထိပ်သီးအစည်းအဝေးကျင်းပဖို့စီစဉ်ထားတဲ့အော်တိုဘာလနှောင်းပိုင်းမတိုင်ခင်မှာမြန်မာနိုင်ငံကိုသွားကျင်တယ်လို့ Arivan ကပြောပေမဲ့ရက်အတိအကျကိုတော့မသတ်မှတ်ရသေးပါဘူး။သူတို့ကအခုချိန်ထိသတ်မှတ်ချက်မပေးသေးတယ်လို့ရှင်းရှင်းလင်းလင်းမရှိသေးပါဘူးလို့ Arivan ကပြောပါတယ်။ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအကြောင်းကြားထားတယ်လို့သူကပြောပေမဲ့အာဆီယံအဖွဲ့မှာဘုံသဘောတူညီချက်နဲ့ချမှတ်ထားတဲ့အချက်၅ချက်ထဲမှာတော့အဲ့လိုပြဆိုမှုကိုလိုအပ်ချက်တစ်ခုအနေနဲ့ထည့်သွင်းထားတာမဟုတ်ပါဘူး။အကြမ်းဖက်လို့ရတွေအဆုံးသတ်ဖို့နဲ့လက်ဆိုင်သူတွေအားလုံးကြားမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်ဖို့စတဲ့အချက်တွေပဲပါဝင်ပါတယ်။အဲ့ဒီအချက်တွေကမြန်မာနိုင်ငံကလက်ရှိအာဏာပိုင်တွေကိုကျွန်တော်ပြောနေတာတွေပါပဲ။လက်ဆိုင်သူအားလုံးနဲ့ကျွန်တော်စကားပြောဖို့လိုအပ်ပြီးအဲ့ဒါကိုညှိနှိုင်းတော့မှာပဲလို့လည်းအာရီဘန်ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့စစ်ကောင်စီပြောခွင့်ရဖို့ Writers ကဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားချက်မရခဲ့ပါဘူး။